Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOE မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်အောက်တိုဘာလ14ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ79.25 MHz ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မကသင်္ကီထိုက်ပါ
ကျွန်မဧဒနာကြပါရှင်အရှေ့အလယ်ပိုင်းက IS စစ်သေးကြွားတွေကိုနှိမ်နင်းရေးဗျူဟာတွေအတွက် American သမ္မတနဲ့စစ်တပ်အကြီးအကဲတွေဒီကနေ့ဆွေးနွေးကြမှာဖြစ်ပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီရေးဆန္ဒပြကြတဲ့တပိတ်စခန်းတွေကိုရဲတွေကလိုက်လံရှင်းလင်းပြနေပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေပိုင်းမှာပြောပြပေးပါမယ်မတ်သိန်းကြီး
။ကောင်းပါပြီရှင်။ဒီညနေပိုင်းမှာနားဆင်ကြရမယ့်သတင်းဆောင်မတွေတဲမှာတော့
ကျွန်တော်ကိလင်းအားလုံးကကျွန်တော်ညလက်တွဲပြီးတော့ကျွန်တော်တို့အမျိုးသားရဲ့ကျွန်တော်တို့ပြည်သူရဲ့
ကရင်မျိုးသားအစီအယုံခင်းယူအောက်ကနေခွဲထွက်ခဲ့တဲ့လက်နက်ကိုင်အဖွဲ့တွေပြန်လည်ပေါင်းစည်းတော့မယ်ဆိုတဲ့အကြောင်းပါရှင်တစ်ဆက်တည်းမှာပဲကချင်ပြည်နယ်ဘက်မှာတော့ KIA နဲ့မြန်မာအစိုးရတပ်တွေကြားတင်းမာမှုတွေကိုလည်းတင်ပြပေးဖို့ရှိပါတယ်ဒီနောက်မှာတော့အမျိုးသမီးတွေခေါင်းဆောင်ကြမဲ့နိုင်ငံရေးပါတီအကြောင်းမြန်မာပြည်သူတွေအတွက်စားသုံးကုန်တွေဘေးကင်းလုံခြုံမှုအာမခံချက်ဘလောက်ရှိလဲဆိုတာတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြမှာပါ
စီးရီးယားနဲ့အီရတ်နိုင်ငံတို့က IS Islamic စစ်သွေးကြွားတွေကိုညွန်မောင်းတဲ့တွေတိုက်ခိုက်နှိမ်နင်းရေးကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့ American သမ္မတဘရက်အိုဘားမားဟာ American တပ်မှုကြီးတွေနဲ့ဒီကနေ့အင်္ဂါနေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ Washington မြို့တော်အပြင်ဘက်က Andrews လေတဲ့အခြေစိုက်စခန်းမှာပြုလုပ်မဲ့ဒီစီးဝေးပွဲမှာတော့ညွန်မောင်းတဲ့တွေစစ်စင်ရေးမှာကြုံရတဲ့အခက်အခဲစိန်ခေါ်မှုတွေနဲ့ရှေ့ဆက်လှုပ်ဆောင်ရမယ့်ဗျူဟာတွေကိုဆွေးနွေးကြမှာဖြစ်တယ်လို့ American ပူရဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Martin Dempsey ရဲ့ပြောခွင့်ရသူကဆိုပါတယ်။ဒီစီးဝေးပွဲကိုတူရကီအပါအဝင်နိုင်ငံပေါင်း20ခန့်ရဲ့ကိုယ်စားလှယ်တွေလည်းတက်ရောက်ကြမှာပါ။IS Islamic စစ်သွေးကြွားတွေကို American ဦးဆောင်တဲ့ညွန်မောင်းတပ်တွေထိုးစစ်ဆင်ဖို့တူရကီနိုင်ငံကစစ်အခြေစိုက်စခန်းတွေကိုအသုံးပြုခွင့်ပေးမယ်လို့တူရကီအစိုးရကသဘောတူလိုက်ပြီဆိုတာမဟုတ်ကြောင်းတူရကီအရာရှိတွေကတနင်္လာနေ့ကပဲညင်းဆိုသွားပါတယ်။ American အရာရှိတွေကတော့ဒီကိစ္စဆွေးနွေးနေကြဆဲဖြစ်ပါတယ်။ Syria နယ်စပ်နဲ့မိုင်60ကျော်အကွာလောက်မှာရှိတဲ့ Incirlik လေတပ်အခြေစိုက်စခန်းကိုအသုံးပြုခွင့်တော့ပေးလိုက်ပြီလို့တနင်္ဂနွေနေ့ကပဲပြောသွားခဲ့ပါတယ်ရှင်။
ယူကလီးယားရေးစစ်ဆေးဖို့အီရန်နိုင်ငံဟာအမေရိကန်ဥရောပနိုင်ငံတွေနဲ့နောက်တစ်ကြော့ထပ်မံညှိနှိုင်းဆွေးနွေးပွဲကိုဒီကနေ့ပြန်ဆလိုက်ပါတယ်။အီရန်သမ္မတဟာဆန်ရူဟာနီရဲ့ကြေအေးဆွေးနွေးမဲ့အစည်းအဝေးတစ်ခုဟာရှေ့လာတဲ့အထမြောက်အောင်မြင်နိုင်လိမ့်မယ်လို့ဆိုပါတယ်။ဒီကိစ္စအတွက်အမေရိကန်ဥရောပကိုယ်စားလှယ်တွေဟာအင်ကာဘူတူနှစ်ရက်ကြာအီရန်တာဝန်ရှိသူတွေနဲ့ဗီယက်နာမြို့မှာအီရန်ယူကလီးယားရေးဆွေးနွေးကြမှာဖြစ်ပါတယ်။အီရန်ရဲ့ယူရေနီယံတန့်စင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အီရန်နဲ့အနောက်နိုင်ငံတွေကြားတန်တမာရေးမပြေမလည်ဖြစ်ပြီးတကမ္ဘာလုံးပြင်းမှန်းနေကြပြီလို့သမ္မတရူဟာနီတနင်္လာနေ့ညရုပ်သံမှာပြောကြားလိုက်ပြီးတဲ့နောက်ဖြည့်ရှင်းနိုင်မဲ့အဖြစ်တစ်ခုရကျင်ပါတယ်လို့သူကပြောပါတယ်။နျူကလ িয়ার ရေးဆွေးနွေးပွဲတွေကိုတိတ်ကြံ့ကြာလွန်နေလို့ပြီးခဲ့တဲ့လကုလသမဂ္ဂညီလာခံအပြင်ဘက်တည်ထောင်ဆွေးနွေးပွဲအတွင်းသမ္မတရူဟာနီပြောဆိုခဲ့တာကအီရန်ခေါင်းဆောင်တွေပေါ်အကောင်းမြင်စေခဲ့ပါတယ်။နျူကလ িয়ার ဆွေးနွေးပွဲအတွက်သတ်မှတ်ထားတဲ့နိုဝင်ဘာလ24ရက်ကျော်သွားခဲ့ရင်တော့မှသူအနေနဲ့ဆက်လက်ညှိနှိုင်းသွားမှာဖြစ်တယ်လို့သမ္မတရူဟာနီကပြောပါတယ်အမေရိကန်အပါအဝင်ဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတွေပါဝင်တဲ့ P5 Plus 1 အဖွဲ့ကအီရန်နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်ဖို့နီလန်းရှာနေကြပေမဲ့အီရန်ကနျူကလ িয়ার လက်နက်ထုတ်မှာကိုသူတို့စိုးရိမ်နေကြပါတယ
်ယူကရိန်းနိုင်ငံမှာခရီးမီးယားဒေသမလာရုံကရုရှားနိုင်ငံနဲ့တွားပြီးပေါင်းဆက်လိုက်ပြီးတဲ့နောက်၄ချိန်မြောက်အပြောင်းလဲဖြစ်နေကာဝေးရေးဝန်ကြီးတူကိုလွှတ်တော်ကအတည်ပြုလိုက်ပါတယ်အခုလောက်ကွန်ပိုင်းကဒေါနက်စ်ဒေတာအရှိပိုင်းအစိုးရတက်တွေအကြီးကျယ်ရှုံနေကြရလို့ပြင်းပြင်းထန်ထန်ဝေဖန်ခံနေရပြီးတော့ယာရုကနှုတ်ထွက်သွားတဲ့ Valerian Helity နေရာမှာယူကရိန်းအင်ဆောင်တက်အကြီးကျယ် Stefan Poltorek တာဝန်ယူမှာဖြစ်ပါတယ်။အပြစ်ခတ်ရယ်ဆဖို့အရင်လားကသဘောတူလက်မှတ်ရေးထိုးခဲ့ပေမယ့်အစိုးရတက်တွေနဲ့ခွဲထွက်ရေးတပ်ဖွဲ့တွေနိုင်ငံအရှိချမ်းကတချို့နေရာတွေမှာဆက်ပြီးတော့တိုက်နေကြတာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့တို့ဟာယူကရိန်းရာရှိတွေနဲ့ဒီကနေ့ပါရီမြို့တော်မှာတွေ့ဆုံဆွေးနွေးမှာဖြစ်ပြီးတော့နေဆက်ကနေရုရှားတပ်တွေပြန်ရုတ်သိမ်းဖို့ကိစ္စကိုဦးစားပေးဆွေးနွေးမှာပါ။အီတလီနိုင်ငံမီလန်မြို့မှာကျင်းပမဲ့အာရှဥရောပအထိပ်သီးဆွေးနွေးပွဲရဲ့ဘေးရွက်ဖြစ်နေဒီသတင်းဘက်ကုန်ပိုင်းမှာယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့တွေ့ဆုံမှုပြင်ဆင်နေတဲ့ရုရှားသမ္မတပူတင်ဟာတနင်္ဂနွေနေ့ကတော့ယူကရိန်းနယ်စပ်ကတပ်သား 18,000 ကိုပြန်ရုတ်သိမ်းပေးဖို့အမိန့်ပေးခဲ့ပါတယ်။ ယူကရိန်းခွဲထွက်ရေးတပုံကောင်းဆောင်တွေကသူတို့ကိုရုရှားစစ်သားတွေကကူညီနေပါတယ်လို့ပြောနေပေမဲ့ရုရှားအစိုးရကတော့သူတို့တပ်တွေယူကရိန်းနိုင်ငံနဲ့ဝင်နေတာကိုခိုင်ခိုင်မာမာညှင်းဆိုနေတာဖြစ်ပါတယ်ရှင်
။လိုင်ဗီးရီးယားနိုင်ငံမှာအလုပ်လုပ်နေတဲ့အီဗိုလာရောဂါကူးစက်ခံရသူအသက်56နှစ်အရွယ်ကုလသမဂ္ဂဆေးဝန်ထမ်းတဦးဟာစိန့်ဂျော့ဆိုတဲ့ဆေးရုံမှာဒီကနေ့သေဆုံးသွားပါတယ်။အထူးကုသမှုခံယူနေတုန်းသေဆုံးသွားတာဖြစ်ပါတယ်။လိုင်ဗီးရီးယားကကုလသမဂ္ဂဝန်ထမ်းတဦးစီမှာအီဗိုလာရောဂါလက္ခဏာတွေ့ရတယ်လို့အောက်တိုဘာလ6ရက်နေ့မှာကုလသမဂ္ဂကကြေညာခဲ့ပြီးကျန်တဲ့ဝန်ထမ်း42ဦးစီမှာတော့အဲ့ဒီလက္ခဏာမတွေ့ရသေးဘူးလို့ဆိုပါတယ်။လိုင်ဗီးရီးယားဟာအီဘိုလာရောဂါကူးစက်မှုအများဆုံးဖြစ်တဲ့နိုင်ငံဖြစ်ပြီးအနည်းဆုံးလူ4000မှာအဲ့ဒီရောဂါဆွဲကပ်ခဲ့တာပါဒီကူးစက်ပိုးကြောင့်လိုင်ဗီးရီးယားနိုင်ငံမှာလူ2300သေဆုံးခဲ့ရပြီးအဲ့ဒီထဲမှာကျန်းမာရေးဝန်ထမ်း60ဒီကမှာ65ဦးပါဝင်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကပြောပါတယ်အီဘိုလာနဲ့ပတ်သက်ပြီးလိုင်ဗီးရီးယားမှာအရေးစွန်လုတ်ကင်နေရတာကြောင့်ဝန်ထမ်းတွေကိုအပိုကြီးဆောင်ပေးဖို့လိုင်ဗီးရီးယားကျန်းမာရေးလူသားအဖွဲ့ကတောင်းဆိုထားပါတယ်အဲ့လိုလာသာတိုးမပေးရင်တနင်္လာနေ့မှာဆန္ဒပြမယ်လို့ချိန်ချောက်ခဲ့ပေမဲ့ဝန်ထမ်းတွေကမနေ့ကအလုပ်ဆင်ခဲ့ကြပါတယ်ခင်ဗျာ
ဗီအိုအေမိန်ခံအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။ထိုင်းနိုင်ငံတောင်ပိုင်းကော့တောင်အပန်းဖြေကျွန်းမှာဗြိတိသျှကမ္ဘာလှည့်ခီးစဉ်နှစ်ဦးအသက်ခံရတဲ့အမှုကိုစုံစမ်းစစ်ဆေးနေတာမှာဒီကနေ့တော့မတင်ကလို့အဖမ်းခံထားရတဲ့မြန်မာရွှေ့ပြောင်းလုံသမားနှစ်ဦးကိုကော့ဆမွေခရိုင်တရားရုံးကိုတက်သေးတွေနဲ့အတူခေါ်ယူသွားခဲ့ပါတယ်။ဗြိတိန်နိုင်ငံက Hannah Witheridge နဲ့ David Miller တို့နှစ်ဦးကိုတက်တယ်ဆိုပြီးတော့မတင်ကလို့အသက်22နှစ်အရွယ်ကိုဇော်လင်းနဲ့ကိုဝင်းဇော်ထွန်းတို့ကိုဖမ်းထားတာပါ။တက်သေးတွေဟာကော့တောင်ကျွန်းပေါ်ကအလုံသမားတွေဖြစ်ပြီးတော့အလုံလုံရင်းနဲ့ရွှေ့ပြောင်းသွားနိုင်လို့တရားခွင်မဆခင်မှာစုံစမ်းစစ်ဆေးဖို့အစိုးရရှေ့နေတွေကပန်ကြားတာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒါမဲ့လည်းစုံစမ်းစစ်ဆေးတဲ့လုပ်ငန်းစဉ်ကတိတ်ပြီးတော့အလင်းစလိုနိုင်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်နေတာပါ။အဖမ်းခံထားရတဲ့အလုံသမားနှုတ်ကသူတို့တက်တယ်ဆိုပြီးတော့ဝန်ခံထားတယ်လို့ရဲကပြောပေမဲ့လည်းသူတို့နှစ်ဦးကိုအခုချိန်ထိတရားရုံးမတင်ရသေးတယ်လို့ကိုရိုင်းထရက်ဆိုလျှောက်လဲတာလည်းမလုပ်ရသေးပါဘူး။ဒီတော့တွင်မှာပဲအလုံသမားနှစ်ယောက်ရဲ့မိဘတွေထိုင်းနိုင်ငံစီသွားဖို့အစီအစဉ်နေပြီးတော့ထိုင်းနိုင်ငံအခြေဆိုင်မြန်မာအလုံသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကအကူအညီပေးသွားမယ်လို့ဒီကနေ့ရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။သူတို့ကိုထိုင်းနိုင်ငံဝင်ဖို့ဗီဇာကိစ္စရောက်တဲ့အခါမှာလုံခြုံရေးကိစ္စတွေကိုအကူအညီပေးဖို့မြန်မာသမ္မတရုံနဲ့မြန်မာနိုင်ငံဆိုင်ရာထိုင်းတန်ရုံတို့ကအနှုတ်ကတိပေးထားတယ်လို့မိဘတွေကပြောပါတယ်ရှင်။
နိုင်ငံရေးပြည်ပြောင်းလဲမှုတွေလုပ်ဖို့သတင်းနှစ်ပတ်ကြာတောင်းဆိုဆန္ဒပြနေကြတဲ့ဟောင်ကောင်မြို့လယ်ကတပိစခန်းတွေကိုရဲတွေကလွှာတွေပေါင်တူတွေတုံးပြီးဒီကနေ့လိုက်လံရှင်းလင်းခဲ့ပါတယ်အဒီကယုံနှင်းနီဟောင်ကောင်ရဲတွေဟာ Queensway လမ်းမပေါ်ကဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြဆိုင်းဖို့တွေကိုဆုတ်ဖြဲယာယီတဲတွေကိုဖျက်ဆီးခဲ့ကြပါတယ်ဒီလိုရကြောင့်ဆန္ဒပြသူတွေကရဲတွေကိုတားဆီးခြင်းတော့မရှိပါဘူးဆန္ဒပြသူတွေရဲ့တရားမဝင်တပိတ်စခန်းကိုတနင်္လာနေ့မှာရှင်းလင်းမှုစ조사ခဲ့ပေမဲ့မအောင်မြင်ခဲ့လို့အခုဆိုရင်ဒီကနေ့ရှင်းလင်းခဲ့တာဒုတိယမြောက်နေ့ဖြစ်ပါတယ်။ရဲအစ်တွေရှင်းလင်းပြီးသတင်းနှစ်ပတ်ကြာပေးထားခဲ့တဲ့ Queensway လမ်းမကြီးဒီကနေ့နေ့ပိုင်းမှာစပြီးကားတွေပြေးဆွဲနေပါတယ်။အဲ့ဒီမတိုင်ခင်ကားတွေသွားနိုင်ဖို့အတွက် Causeway Bay ဆိုတဲ့လမ်းမကိုရှင်းလင်းခဲ့ပါတယ်။
နောက်ကိုရီးယားကောင်းဆောင် Kim Jong Un ဟာအများမြင်ခွင့်ကနေရပ်ပေါင်း40ကျော်ပျောက်နေပြီးတော့အခုအစိုးရပိုင်းသတင်းဌာနတွေမှာပြန်ထွက်ပေါ်လာပါတယ်။ Mr. Kim ဟာလူနေအိမ်ရက်ွက်တစ်ခုနဲ့သိပ္ပံအဖွဲ့အစည်းတစ်ခုကိုတွားရောက်ကြည့်ရှုပြီးတော့လူရုံးလုံးစင်အတိုင်းလိုအပ်တာတွေကိုညွှန်ကြားသွားခဲ့တယ်လို့မြောက်ကိုရီးယားအစိုးရရဲ့သတင်းတွေမှာဒီကနေ့ပဲပြောထားပါတယ်။အမဲရောင်ဒုတ်ကောက်ကိုဘဲဘဲလက်နဲ့ကင်ပြီးတော့ထောက်ထားတဲ့ Mr. Kim ပြောင်းရင်နေတဲ့ပုံတွေကို KCN ရုပ်သံနဲ့သတင်းစာတို့မှာဖော်ပြကြပါတယ်ရှင်။
တနင်္လာနေ့ညပိုင်းကအယ်ဆာဗီရိုနိုင်ငံမှာပြင်းအား 9.4 မဂနီတူးရှိတဲ့ငလျင်ကြောင့်လူတဦးသေဆုံးခဲ့ရပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမတ်အေးတန်နာကျော်နဲ့ကုညာဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်။အပြည့်အခတ်ရက်စဲရေးရယူထားတဲ့ကရင်လက်နက်ကင်လေးဘွဲတို့ပူးပေါင်းဖို့တပ်ဆိုင်ရာတပ်ဖွဲ့တာဝန်ရှိသူတွေသဘောတူလက်မှတ်ထိုးလိုက်ပါပြီ။ ကော်တူးလေးတက်မတော် KAF ဆိုတဲ့ခေါင်းစဉ်အောက်မှာတပ်ဖွဲ့တွေအားလုံးစုစည်းနိုင်ဖို့ကနဦးပြင်ဆင်ချက်ခြေလှမ်းဖြစ်တယ်လို့ဆိုပါတယ်ဘလို့စဉ်းစားရည်ရွယ်ချက်နဲ့လက်နက်ကင်တက်တွေစူးစီးရတယ်လေဆိုတာကိုတော့ထိုင်းခြေဆိုင် VOE မြန်မာပိုင်းရဲ့သတင်းတောက်မအေးအေးမာကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
။ကရင်လူမှုရဲ့တောင်းဆိုချက်အရ KNU ကရင်မျိုးသားအစည်းအုံးရဲ့ကွန်ကရစ်ကနေညှိညွတ်ရေးအတွက်လှုပ်ဆောင်ဖို့အတွက်မူချထားခဲ့တာပါ။ကရင်မျိုးသားအစည်းအုံးအလံတော်အောက်ကနေခွဲထွက်ပြီးတိုက်ပွဲဝင်နေကြတဲ့ကရင်လက်နက်ကင်တွေကိုစူးစီးဖို့အတွက်ပြီးခဲ့တဲ့လတွေတုန်းကဆွေးနွေးမှုတွေလုပ်ခဲ့တာပါအခုအခါမှာတော့ကရင်ပြည်နယ်တွင်းမှာမငြိမ်သက်မှုတွေနဲ့တိုက်ပွဲတွေပြန်ဖြစ်လာတဲ့အတွက်စိုးရိမ်စရာအခြေအနေအောက်မှာကရင်လက်နက်ကိုင်အဖွဲ့တွေစူးစီးပြီးအောက်တိုဘာလ23ရက်နေ့ကသဘောတူညီမှုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်အခုသဘောတူညီမှုထဲမှာတော့ကရင်လက်နက်ကိုင်တဖွဲ့ချင်းအပေါ်မှာစော်ကားမှုထိပါမှုတွေလုပ်လာမယ်ဆိုရင်အားလုံးကခုခံတိုက်ပွဲဝင်ရမယ်ဆိုတဲ့အကြောင်းတွေပါဝင်တာပါကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ရဲ့စစ်ဦးစီးပထမတန်းဗိုလ်ချုပ်မဲ့အေစိန်ကတော့ငင်းငယ်ရေးလုပ်ငန်းစဉ်ကိုဆက်လုပ်ရင်းနဲ့ကရင်တပ်ဖွဲ့တွေအချင်းချင်းကာကွယ်သွားမှာဖြစ်တယ်လို့ဆိုပါတယ်
။အခုနေချဝစီဖိုင်ရဲ့သွားတဲ့ကာလမှာပို့ပြီးတော့တဆင့်မြင့်လာတော့ကျွန်တော်တို့အားလုံးလူမျိုးစုတွေရောကျွန်တော်တို့ရှိတဲ့ကျွန်တော်ဒီကရင် KM ရောကစူးဒီဇီနဲ့သွားကြဖို့သွားပြီးတော့သွားတိလိုက်တဲ့အခါမှာဂျိန်မီတဂျိန်ဒီဂျိန်မီတဂျိန်ကနေပြီးတော့ဆုံးကြတော့အခုကဒီတိုက်ပွဲတွေပြဖြစ်လာတယ်လူရှာမှုသဘောထားတယ်။သူရစရာအလားအချင်းကြီးရှိတယ်။ယုံကြည်မှုတိဆောက်ရေးရဲ့လက္ခဏာကနည်းနည်းလေးကြောင်းလဲလာတဲ့အနေအထားမှာရှိတယ်။ကျွန်တော်တို့ကလည်းဒီပညာရေးထက်မှာလည်းကျွန်တော်ကိရင်အားလုံးကကျွန်တော်ညီညီလက်တွဲပြီးတော့ကျွန်တော်တို့အမျိုးသားရဲ့ကျွန်တော်တို့ပြည်သူရဲ့ကြာကပ်ရဖို့တကယ်လို့လူအလိုက်ကျွန်တော်တို့လှုပ်ရဖို့အဲ့ဒါတော့ဒီပညာရေးမှာလည်းရှိတယ်။ဆိုလိုတာကတော့ကျွန်တော်ငိတ်ချာရေးကျိုးပါတဲ့ကာလမှာဆက်ဒီလိုဖြစ်လာရင်ကျွန်တော်ကာကွယ်ကြဖို့ဝမ်းကောင်းမအောင်မှာကြာထားလိုက်တဲ့ပုံမှာအကုန်လုံးပြန်တဲ့အဖွဲ့ကြီးတွေဖြက်သိမ်းမလားဖြက်သိမ်းလို့လည်းမရသေးပါဘူးဒီကာလလေးမှာတော့အကုန်လုံးပြန်ပြီးတော့သူ့နေရာနဲ့သူ့အမျိုးသားအလံတော်တစ်ခုအောက်မှာပဲရှိကြဖို့ခံယူကြဖို့ပြီးတော့ဒီကျွန်တော် KF ကောင်းဆောင်မှုအောက်မှာခံယူကြဖို့အဲ့ဒီလိုပဲလုပ်ကြကြမှာဖြစ်အဲ့ဒါပထမအဆင့်နောက်ဒုတိယအဆင့်ကတော့ကျွန်တော်ငင်းချာရေးတိခါရဆေးရေးကနေနေချက်ဝစီစွာရဲ့နောက်ငင်းချာရေးတိဆောက်နိုင်ဖို့ကအခုလက်ရှိအတိခါရဆေးအဆင့်တော့မရှိသေးပါဘူး
တပ်ဖွဲ့တွေထဲမှာ KNU ကရင်မျိုးသားစည်းရုံးရဲ့တပ်ဖြစ်တဲ့ KNL တပ်ကိုစားဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ဘောကျော်ဟဲ DKBA ကိုစားဗိုလ်ချုပ်စောလားပွဲ KNDO စစ်ဦးစီးချုပ်ဗိုလ်ချုပ်နာတာမြ KNU KNL ငင်းငယ်ရေးကောင်စီတပ်ကိုစားဘျူဟာမှုဗိုလ်မှူးကြီးတိုက်ကတော့ဦးဆောင်ပြီးကော်တူးလေတပ်မတော်ကိုဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်ဒီမိုကရေစီကရင်အကျိုးပြုတပ်မတော် DKBA ကဗိုလ်မှူးကြီးစောဆန်းအောင်ကတော့ကော်တူးလေတပ်မတော်ကိုတမူအလုံးရဲ့သဘောတူညီချက်နဲ့ကရင်လူမှုရဲ့တောင်းဆိုချက်အရပြင်ဆင်လှုပ်ဆောင်ပြီးဖွဲ့စည်းထားတာဖြစ်ကြောင်းပြောပြပါရစေ
။ဟိုတကယ်တမ်းဟိုတာဝန်ရှိတဲ့လူအပ်နေတဲ့အချိန်မှမူတည်ပြီးတော့ဟိုအချိန်ယူပြီးတော့ပြုစုပြောင်းတော့ပြင်ဆင်ပြီးတော့လှုပ်ဆောင်ချက်တွေဖြစ်တယ်ဗျ
။မကြသေးခင်တုန်းကတော့မြမအစိုးရတက်တွေနဲ့ DKBA တက်တွေဟာတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါ။ကရင်ဒုက္ခသည်ယာနဲ့ချီပြီးထိုင်းနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ရတဲ့အထိဖြစ်ရတဲ့တိုက်ပွဲတွေအတွင်းနှစ်ဖက်တင်းမာမှုတွေရှိခဲ့ပါတယ်။အခုကရင်လက်နက်ကိုင်တွေစုစည်းထားတဲ့ကော်တူးလေတပ်မတော်နဲ့ KNDO လို့ခေါ်တဲ့တက်တွေဟာကရင်တော်လှန်ရေးစကတဲ့ကရှိခဲ့တဲ့တက်များဖြစ်ပြီးဖြတ်သိမ်းထားခြင်းမရှိဘဲကရင်မျိုးသားလွတ်မြောက်ရေးတက်တွေနဲ့အတူလှုပ်ရှားဆောင်ရွက်နေတာဖြစ်ပါတယ်။ကော်တူးလေတပ်မတော်ကိုတော့ကရင်လက်နက်ကိုင်တွေစုစည်းတဲ့အခါမှာအလုံးကလက်ခံတဲ့အတွက်အဲ့ဒီနာမည်ကိုရွေးချယ်ပြီးအဲ့ဒီအောက်မှာတက်တွေစုစည်းလိုက်တာဖြစ်တယ်လို့လဲ KNU စစ်ဦးစီးပထမတန်းဗိုလ်ချုပ်မဲ့အေစိန်ကဆိုပါတယ်။ကော်တူးလေ Air Force လို့ခေါ်တဲ့ကော်တူးလေတပ်မတော်ရဲ့ထုတ်ပြန်ချက်ထဲမှာတော့ကရင်မျိုးသားတွေရဲ့အကျိုးစီးပွားကိုကာကွယ်နိုင်ဖို့တက်မတော်ဖြစ်ဖွဲ့စည်းထားတဲ့အဖွဲ့လေးဘွဲဟာတခုတည်းသောကရင်အမျိုးသားလန်တော်အောက်ကနေရှိနေကြပြီးတဖွဲ့ဖွဲ့ကိုထိပါစော်ကားလာမယ်ဆိုရင်တညီတညွတ်တဲ့ခုခံကာကွယ်သွားဖို့ဆိုတာရီဒီမိုကရေစီရေးကိုပိုင်ပြဋ္ဌာန်းခွင့်နဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုတိုင်းရင်းသားတပ်ပေါင်းစုတွေနဲ့အတူပူးပေါင်းလှုပ်ဆောင်သွားမယ်ဆိုတာတွေကိုဖော်ပြထားပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ခဲ့တာပါ။အခုကတော့ကချင်ဘက်ကစီရေးတင်မာမှုအခြေအနေတွေကိုကြည့်ချရအောင်ပါ။မကြာခင်ကကြောက်စိမ့်တူဖော်ခွင့်နေပြန်လဲခွင့်ပြုခဲ့တဲ့ကချင်ပြည်နယ်ဖားကန့်ဒေသမှာအစိုးရတပ်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့အကြားစစ်ရေးအရတင်းမာမှုတွေရှိနေပြီးဒေသခံရွာသားတွေကတိုက်ပွဲတွေပြန်ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ လုံးလုံးစင်မှာဖားကန်ဒေတာအောင်ပါလီကျောက်စိမ့်မော်မှာအခြေပြုထားတဲ့ KIA တပ်စခန်းကိုအစိုးရတပ်ကဒီညနေအပြီးစုခွာခိုင်းနေပြီး KIA ဘက်ကလည်းစုခွာပြီးမဲ့အရေးအယံမတွေ့ရတာကြောင့်ရွာသားတွေကစိုးရိမ်နေတာဖြစ်ပါတယ်။သတင်းပြည်စုံကတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့နှစ်အတန်ကြာပြိပင်ထားရာကဒီနှစ်စက်တင်ဘာလ၁ရက်နေ့ကစပြီးဖားကန်ဒေတာမှာကျောက်စိမ့်တူဖို့ခွင့်ပေးပြီးတဲ့နောက်လုပ်ငန်းတွေပြန်လည်စတင်ချိန်မှာအခုလိုတင်းမာမှုတွေဖြစ်လာခဲ့တာပါ။လက်တလော့ဖားကန်ဒေတာမှာတင်းမာနေတဲ့အခြေအနေကိုဒေတာကန်တဦးကအခုလိုပြောပါတယ်
။မင်းရကဒီကရမီရဖာဒီဘာသာရေးကောင်းဆောင်တယ်။မင်းကဒီညပေါ့မင်းကပြောတဲ့ဒီည6နာရီမှာအပြည့်အစုံကြောင်းသွားပါဒီကိန်းရဲ့ take ဒီမပြောင်းလို့ရှိရင်ကျွန်တော်တို့အလုံးအရင်ကျွန်တော်တို့ဝင်ပါခင်ဗျားတို့ကိုနေနေ10မိနစ်လုပ်လိုက်ပဲဆိုတော့ဒီ yes stand ပေးလိုက်တာပေါ့။အဲ့ဒီအတွက်ကြောင့်ဘာလို့လဲဆိုတော့ဒီခြေရွာမှာရှိတဲ့ဒီဒေတာကန်တို့ကတို့ကိုစိုးရင်လည်းတော့ဘယ်ဘက်ဖက်ပြရမလဲတို့ကတချို့ကအရောက်တရာလောက်တော့တို့ရဲ့ဒီအထွတ်အဖို့နဲ့ပြောင်းတဲ့လူတော်အခုရှိနေတယ်ဒီမှာ
ဖကန်ဒေတာမှာအဓိကအခြေစိုက်ထားတာကတော့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မဟာ2ရဲ့လက်အောက်ခံတရင်6ဖြစ်ပြီးအစိုးရဘက်ကဒီဒေတာမှာလှုပ်ရှားနေတဲ့တပ်မ66ကပြောင်းရွှေ့ဖို့တောင်းဆိုတာဖြစ်တယ်လို့လည်းပြောပါတယ်KIA တပ်မဟာနှစ်ကထိပ်ပိုင်းအရာရှိတဦးကတော့အစိုးရစစ်တပ်ဘက်ကသူတို့ကိုပြောင်းရွှေ့ခိုင်းတဲ့အပေါ်မှာအခုလိုပြောဆိုပါတယ
်။မြန်မာပြည်ကဟိုဆီယာဒီကိုလိုပန်းဒီကိုလာဒီမှာတပ်မ66တပ်မမုန်ကနေဒီမှာငငယ်စပါချင်းဆက်တဲ့ဘုဘအပြောရလို့ကြားပါတယ်။ကျွန်တော်တော့ဘယ်လိုပြောလဲဆိုတော့ကျွန်တော်ကစစ်တပ်ဆိုတော့ကျွန်တော်အပေါ်ကအမိန့်ကိုပေးနာခံမှလို့ဆိုရပါခင်ဗျာ။
မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ကျအရာရှိကဒီကိစ္စနဲ့ပတ်သက်ပြီးမသိရသေးကြောင်းသာတုံ့ပြန်ပါတယ်။ KIA နဲ့နှိဆက်သူတဦးကတော့လောလောဆယ်မှာ KIA ဘက်ကမပါခစစ်တိုင်းမှုနဲ့နေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးစီကိုဖားကန့်ဒေတာကအခြေအနေကိုအကြောင်းကြားထားတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လအတွင်းကဖားကန့်ဒေတာမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးအဲ့ဒီနောက် KIA နဲ့အစိုးရနှစ်ဖက်ကိုယ်စားလှယ်တွေပါဝင်တဲ့ပူးတွဲပဋိပက္ခဖြည့်ရှင်ရေးကော်မတီမှာဆွေးနွေးညှိနှိုင်းပြီးတဲ့နောက်တိုက်ပွဲတွေဟာငြိမ်သက်နေခဲ့ပါတယ်။လောလောဆယ်မှာတော့ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်အတွင်းမှာအစိုးရတပ်မတော်နဲ့ရှမ်းကရင်စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားမှာတိုက်ပွဲတွေဖြစ်ခဲ့သလိုစီရေးတင်းမာတာတွေလည်းရှိနေပါတယ်။ဒီလိုတိုက်ပွဲနဲ့စီးရဲတင်းမာမှုတွေကပုံမကျေပြန့်လာမယ်ဆိုရင်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးနေတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးကိုထိခိုက်လာမယ့်အခြေအနေလည်းရှိနေပါတယ်
။ကိုမိုးစောပြောပြပေးခဲ့တာပါ။အခုကတော့အမျိုးသမီးတွေဦးဆောင်ကြမယ့်နိုင်ငံရေးပါတီထူထောင်လိုက်တဲ့အကြောင်းပြောပြပေးမှာပါ။မွန်ပြည်နယ်မှာမွန်အမျိုးသမီးတွေဦးဆောင်တဲ့နိုင်ငံရေးပါတီတရက်ကိုတီထောင်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်နေပြီလို့ခေါင်းဆောင်တွေကပြောပါတယ်။အမျိုးသမီးတွေအနေနဲ့နိုင်ငံရေးဦးဆောင်မှုအခမ်းအခဏမှာပါဝင်ဖို့နဲ့လာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်အရွေးခံသွားမယ်လို့လည်းဆိုပါတယ်။အမျိုးသမီးပါတီအနေနဲ့မွန်ပြည်နယ်ကိုအခြေခံဖွဲ့စည်းတည်ထောင်သွားမှာဖြစ်တယ်လို့တိုင်းရင်းသားပြည်နယ်ဒေသတွေမှာလည်းတိုးချက်သွားမယ်လို့ပြောပါတယ်ရှင်။ဒီအကြောင်းကိုတော့ကိုနိုင်ကွင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မွန်ပြည်နယ်မှာပထမဆုံးအမျိုးသမီးတွေတက်တက်ပါဝင်ဦးဆောင်တဲ့အမျိုးသမီးပါတီတရက်ကိုဖွဲ့စည်းပြီးဒီကနေ့မနေ့နေပြည်တော်ရွေးကောက်ပွဲကော်မရှင်မှာနိုင်ငံရေးပါတီတည်ထောင်ခွင့်မှတ်ပုံတင်နေပြီလို့ပါတီရဲ့ဥက္ကဋ္ဌမိသန်းရှင်ကပြောပါတယ်။အမျိုးသမီးပါတီကိုတည်ထောင်ရတဲ့အကြောင်းရင်းကိုတော့ပါတီရဲ့ဥက္ကဋ္ဌမိသန်းရှင်ကအခုလိုပြောပါတယ
်။အမျိုးသမီးဘဝကိုမြှင့်တင်ခြင်းလို့နောက်ပြီးတော့လက်ရှိဖြစ်နေတဲ့ပေါ့နော်နိုင်ငံရေးရှိနေမှာအမျိုးသမီးတွေကအမျိုးသားတွေနဲ့ရင်မောင်းဆန်းပြီးတော့ကိုယ်လူမျိုးအတွက်ပေါ့နော်တိုင်းပြည်အတွက်ချုပ်ချူးခြင်းနဲ့ပုံစံရယ်နောက်ပြီးတော့အမျိုးသမီးကလည်းကိုယ်လည်းမြှင့်တင်နိုင်ဖို့ရွယ်ချက်နဲ့ပဲကျွန်မတို့ဒီပါတီကိုချောင်းခဲ့တာပါ။တကယ်လို့ပါတီမဖွဲ့ဘူးဆိုလို့ရှိရင်ကျမတို့အမျိုးသမီးတွေကတခြားပါတီမှာဝင်လို့ရှိရင်ကျမတို့အများအားခလေးနေရာမှာပဲရတယ်လေကျမတို့ရဲ့အမျိုးသမီးကတော့ရှိပြီးတော့လည်းဒီပါတီကိုထောင်လိုက်တာပ
ါအမျိုးသမီးတွေအနေနဲ့နိုင်ငံရေးပါတီတည်ထောင်ခွင့်အမှတ်ပုံတင်ကြလာရင်မွန်ပြည်နယ်ကိုအခြေခံပြီးလာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သွားမယ်လို့လည်းမိသားရှင်ကပြောပါတယ်မွန်ပြည်နယ်အတွင်းမှာဆိုရင်မွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့မွန်မျိုးသားပါတီရဲ့ဆိုပြီးနှစ်ဖွဲ့ရှိနေပါတယ်ခုလိုမျိုးသမီးပါတီကပါဝင်ရောက်ရှင်ပြိုင်မယ်ဆိုရင်မထိခိုက်တဲ့လမ်းကြောင်းကိုရှာပြီးညှိနှိုင်းသွားမယ်လို့ပါတီရဲ့ဥက္ကဋ္ဌမိသန်းရှင်ကပြောပါတယ်။အမျိုးသမီးပါတီအနေနဲ့မွန်ပြည်နယ်ကိုအခြေခံပြီးဖွဲ့စည်းတည်ထောင်သွားမှာဖြစ်တယ်လို့တိုင်းဒေသပြည်နယ်ဒေသတွေမှာလည်းတိုးချဲ့လှုပ်ဆောင်သွားမယ်လို့လည်းသူကဆက်ပြောပါတယ်။ ยูต้าป่วยเวเนียมามอมบินเอสุยมอมยูดมีเดที่เราช่างบินเอเดตุรุเวนามิสุลุเชนชาโคชเลเรบอนอ่ะเอลมิวปะกูลมิวดมิวเนสมิวจามาอันยามาเท่าอย่างเอลมิวบอนอ่ะเลมูดเอมาจารุชมาเอลมิวกันนาเรบอนอ่ะและชีมิวดมีปาร์ตี้กูปูฮูลูมูสังคมดีกูปูฮูคอมดีเวนสังอาอูลลลลเซเซปาร์ตี้เวนบอนต์ทางจอนเนสุปวยท้าวเร
อันมีอุดมีปาร์ตี้ที่ทำหุ่นปัตตาบิดอลูลาต้องมุ่งเรียนฐานะอิจราจุนักสัมมงานนี้ตัวมีงูคู่รูปเยาว์วาระ
การุณาเงี้ยคือได้ยินเนี่ยตอนนี้ตัวพี่เดียวมีดมีเดียที่กูสั่งยังสั่งชีพีนางเงี้ยพูดชุดตัวมุมมาวิญญาณลูกกันเป็นเช่นอาพีก็เลยเนาะนางเงี้ยนี่เนี่ยก็พี่เดียวเราไม่ตัวเรียนมาตัวพี่เรามาเนี่ยเนี่ยสั่งบิดอ่ะพูดชุดตัวมุมก็ปกติเนี่ยเพราะเรามีมานางเงี้ยมาชีนี่เลยมีดมีเดียลูกเอชเดย์กูเลยไปพูดเรามาพิสิพีนางเงี้ยสุดเลยอยากเล่นฟุตบอลเนี่ยนะวะเนาะแต่แกลูกมีดมีปาร์ตี้นี่เนี่ยแต่ยังวันนั้นไงยี่ปาร์ ကျွန်တော်တို့အမြင်မှာဆိုရင်တော့ကျွန်တော်တို့အမြင်မှာဆိုရင်တော့ကျွန်တော်တို့အမြင်မှာဆိုရင်တော့ကျွန်တော်တို့အမြင်မှာဆိုရင်တော့ကျွန်တော်တို့အမြင်မှာဆိုရင်တော့ကျွန်တော်တို့အမြင်မှာဆိုရင်တော့ကျွန်တော်တို့အမြင်မှာဆိုရင်တော့ကျွန်တော်တို့အမြင်မှာဆိုရင်တော့ကျွန်တော်တို့အမြင်မှာဆိုရင်တော့ကျွန်တော်တို့အမြင်မှာဆိုရင်တော့ကျွန်တော်တို့အမြင်မှာဆိုရင်တော့ကျွန်တော်တို့အမြင်မှာဆိုရင်တော့ကျွန်တော်တို့အမြင်မှ
ခံချက်ရှိရလားဆိုတာကိုလည်းတင်ပြပေးပါမယ်။အန်ဒီအေရှိတဲ့စိုးစည်းတွေအသုံးပြုထုတ်လုပ်ထားပါတယ်ဆိုတဲ့စားတောက်ကုံ19မျိုးကိုကျန်းမာရေးဝန်ကြီးဌာနကလက်တလောကြီးညာလိုက်တဲ့အထက်မှာကလေးတရေစာမှုန့်14မျိုးတောင်ပါရှိပါတယ်။စားတောက်နဲ့ဆေးဝါးကုတ်ကဲမှုရဲ့ခွင့်ပြုချက်နောက်ကိုယ်အမှတ်တရစိတ်တောင်မပါတဲ့စားတောက်ကုန်တွေဈေးကွက်ထဲမှာအတော်များများရောင်းချနေကြတာတွေကိုမြန်မာအစိုးရဘက်ကထိထိရောက်ရောက်ကင်တွယ်နိုင်တဲ့အခြေအနေရှိပါရဲ့လားဆိုတာနဲ့ဝယ်ယူစားသုံးသူတွေကိုဥပဒေအရကာကွယ်ပေးနိုင်ဖို့စားသုံးသူတွေသတိထားရမယ့်အချက်တွေကိုလည်းနှားဆင်ကြပါအောင်ရှင်ခွင့်မပြုတဲ့ဓာတုဈေးတွေသုံးထားတဲ့ဆိုပြီးအမှတ်တရစိတ်တောင်မပါတဲ့ဝေဖာလုံးဝေဖာကြောင်းဂျယ်လီချိုချင်တဲ့ကက်ဆီနဲ့ဝမ်ဝမ်တရစိတ်ချိုချင်ပြားလိမ္မော်အစိမ့်နောက်အန်ဂရီဘတ်ရုပ်ပုံပါရောင်စုံဝေဖာစားတဲ့ကလေးမုံပဲတေးစာရီနဲ့ဘယင်ကန့်ကော်ရွှေဝါဝင်းအမှတ်တရစိတ်ငရုတ်သီးအယောင်တင်မှုန်ဝင်းသားအမှတ်တရစိတ်ငပိပဇွန်ငပိတို့ဟာစားသုံးဖို့မသင့်တော်ပါဘူးဆိုပြီးကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်မြမဈေးရီထဲမှာသွင်းကုန်ထုတ်ကုန်တိုင်းစင်မရှိပဲပြည်ပကတင်သွင်းလာတဲ့အစားအသောက်တွေနောက်အစားအသောက်နဲ့ဆေးဝါးကုတ်ကဲမှုဦးစီးဌာနရဲ့ခွင့်ပြုချက်မပါတဲ့စားအသောက်ကုန်တွေကိုယ်အမှတ်တရစိတ်မရှိစားအသောက်ကုန်ထဲမှာပါဝင်တဲ့ပစ္စည်းတွေကိုမဖော်ပြဘဲစိတ်ကြိုက်လွတ်လွတ်လပ်လပ်ရောင်းချနေကြတဲ့စားအသောက်ကုန်တွေအတော်များများရှိနေပြီလို့အရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းကကိုဘောက်ခိုင်ကထောက်ပြပါတယ
်အမှန်တော့ဒါတွေကဝင်းကုန်ထုတ်ကုန်လိုက်ခြင်းလည်းမရှိဘူး။ဒါပြည်ပနိုင်ငံဝင်လာနေဆိုရင်ပြည်တွင်းကဝင်လာနေဆိုရင်လည်းအဲ့ဒီလေထောက်ခံချက်ဘာမှမပါဘူး။နောက်တစ်ခုကကျွန်တော်တို့ဒီ consumer protection law ပေါ့အစားတုံးသူအကောက်အွယ်ပေးဥပဒေမှာဗမာလိုပါရမယ်ဆိုပြီးတော့မောင်ရဲ့ packing မှာဟာလားထုတ်လုပ်တဲ့ရေဆွဲတက်တန်းကုန်နဲ့ရေဆွဲ ingredient ထုတ်လုပ်တဲ့ကုမ္ပဏီလိပ်စာဟာလားထုတ်လုပ်တဲ့အမှတ်စဉ်အဲ့ဒါတွေပါရမယ်လို့ညွှန်ကြားထားရင်လည်းအများစုကပြုတ်ကြတယ်လေ။ဟာလားယူရီးယားစာတွေဟာလားအဲ့ဒါတွေနဲ့လည်းအဲ့ကျွန်တော်တို့ဈေးကွက်ထဲမှာကလေးတွေကတကယ်ကိုအန္တရာယ်အဲ့ဘာအာမခံချက်မှမရှိကြဘူးစားသုံးနေရတော့
အရက်ဖက်အဖွဲ့အစည်းဖြစ်တဲ့အတွက်လည်းဒီစားသုံးကုန်တွေကိုဈေးကွက်ထဲကလိုက်လံရှာဖွေဖော်ထုတ်တာမှာအခက်အခဲတွေရှိသလိုတစ်ဖက်မှာလည်းအာဏာပိုင်တို့ရဲ့ကန့်ကွက်မှုတွေနဲ့လည်းကြုံရတယ်လို့သူကပြောပါတယ
်ဒီတရုတ်ကြားထဲမှာမုံနေရောဗမာပြည်ကထုတ်တဲ့မုံနေရောတရုတ်မုံနေရောဒီပြုတ်ချက်ကြီးကနေလောက်တယ်ပေါ့မလောက်တဲ့အခါမှာဒီနေပြည်တော်ကောင်စီကခေါ်ပြီးတားတာမျိုးတွေရှိတယ်ပေါ့အဲ့လားမင်းတို့ဒီလိုအခုခင်ဗျာနဲ့လောက်တာလေပေါ့နော်တရုတ်နဲ့စစ်ပြအောင်လုပ်နေတာလားဘာလားပေါ့အဲ့လိုမျိုးတားမြစ်ထားတဲ့အတွက်တို့တွေကဆက်မလုပ်လို့မရဘူးပေါ့နော်အဲကျွန်တော်တို့ရန်ကုန်မှာလည်းရန်ကုန်နဲ့မန္တလေးမှာရှိတဲ့မုံတိုင်းတွေပေါ့အဲ့ဒါအဲ့ဒီမှာအန်ရီရှိတဲ့မုံတွေကိုကျွန်တော်တို့ကလည်းဖြတ်ကြည့်မယ်ဆိုပြီးတော့ကျွန်တော်တို့မီဒီယာကနေပြောတဲ့အခါမှာတော့ဘူလောလောဆယ်ကျွန်တော်လည်းပြီးခဲ့တဲ့အစည်းအဝေးမှာဒီစားသုံးသူတွေကဥရိဌာနရောင်းချောက်ပေါ့အစည်းအဝေးမှာဟာလားစားသုံးသူတွေကညီနိုင်အစည်းအဝေးမှာ စီတင်ပြောရတာရှိပါတယ်သူတို့ကဒါဟိုတရုတ်မုံလို့ခေါ်ပါနဲ့ပေါ့ရုပ်ကြမ်းပိုင်းပေါ့မုံလို့ခေါ်ပါဒီတရုတ်နိုင်ငံအတင်းသွင်းတယ်လို့ပြောပါနဲ့ပေါ့ဆက်နိုင်ငံအတင်းသွင်းတယ်လို့ပြောပါပါဘာဖြစ်လို့လဲဆိုတော့အခုဒီတရုတ်နိုင်ငံကနေပြီးတော့ဒီဗမာနိုင်ငံရဲ့ဝန်ကြီးဌာနဒုဝန်ကြီးဒီကိုစာဖို့လေပေါ့နော်ဒီကျွန်တော်တို့ဖြတ်စည်းရဲ့မုံနေဟာသူတို့နိုင်ငံထုတ်တဲ့မုံနေဆိုရင်ဒါဒီ ingredients ကိုထုတ်လုပ်တဲ့ရက်ဆွဲတို့မုံနံမဲတို့ကုမ္ပဏီနံမဲတို့စားတော့ရမတင်ဘူးဆိုရင်ဒီအဲ့ကုမ္ပဏီသိစားတွေတင်းကုန်ထုတ်ကုန်နိုင်စင်းတွေပေးပါလို့တောင်းတယ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကအခုရေးပေးရပါတယ
်အာနာပိုင်တို့ကတရားမဝင်ဘေးမကင်းတဲ့စားတောက်တွေကိုတားဆီးတာတွေစားသုံးသူအခွင့်ရေးတွေကိုဥပဒေနဲ့အညီထိထိရောက်ရောက်ကာကွယ်မပေးတာတွေကြောင့်အရက်ဖဲအဖွဲ့အစည်းတစ်ခုအနေနဲ့စားသုံးသူတွေအရေးလှုပ်ဆောင်နေရတာဖြစ်တယ်လို့စားသုံးသူကာကွယ်ရေးအသင်းကပြောပါတယ်အခုလိုဈေးကွက်တွင်ကစားတောက်ကုန်တွေကိုမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနအစားတောက်နဲ့ဆေးဝါးကုတ်ကဲမှုဦးစီးဌာနအနေနဲ့ဈေးကွက်တစ်ခုလုံးကြီးကြပ်နိုင်တဲ့အခြေအနေတွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြေကြားမဲ့သူမရှိပါဘူးရှင်
တော်ရရှင်များရှင်လာမယ့်၅နှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနှုန်းဟာ900ခန့်နှုန်းရှိမယ်လို့မြန်မာအစိုးရကခန့်မှန်းထားပါတယ်။ဒီလိုခန့်မှန်းပြောဆိုမှုဟာလက်တွေ့နဲ့ဘလောက်ကိုက်ညီမှုရှိပါသလဲ။တိုးတက်မှုတွေကရောအောက်ခြေလူလူအတွက်အကျိုးသက်ရောက်မှုဘလောက်ရှိနိုင်မလဲဆိုတော့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့0123923255လေးဒါမှမဟုတ်အီးမေးလ်လိပ်စာ barmis@voanews.com စီကိုဆက်သွယ်ရမယ့်ကိုယ့်ရဲ့ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီချိုတင်ပေးပို့ထားဖို့မြစ်တာရက်ခံပါတယ်။လေးလိုက်မှာဓာတ်ရိုက်မပါဝင်နိုင်ဘူးဆိုရင်လေကိုဆွေးနွေးကြင်နာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေအီးမေးလ်ကနေတဆင့်ချိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးလာကြဖို့ကိုထပ်မံတိုက်တွန်းပါပါရှင်။
ဒီဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးချဖို့ကိုလည်းသောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။ကျမတို့ရဲ့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေကမကြခင်မှာပြီးဆုံးတော့မှာပါ။အခုထုတ်လွှင့်ပေးနေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိ Asia Set 7ဂျူရုကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါရစေ။အခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမအေးတန်နာကျော်ကကြီးညာပေးပါမယ်။
ဆီးရီးယားနဲ့အီရတ်နိုင်ငံတို့က IS Islamic စစ်သွေးကြွတွေကိုညွန်မောင်းတပ်တွေတိုက်ခိုက်နှိမ်နှင်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးကြဖို့အတွက် American သမ္မတ Barack Obama ဟာ American တပ်မှုကြီးတွေနဲ့ဒီကနေ့အင်္ဂါနေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ Washington မြို့တော်အပြင်ဘက်က Andrews လေတဲ့အခြေစိုက်စခန်းမှာဆွေးနွေးပွဲကျင်းပမှာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ဟာအများမြင်ကွင်းကနေပြီးတော့ရက်ပေါင်း40ကျော်ပျောက်နေပြီးတော့မှအခုအစိုးရပိုင်းသတင်းဌာနတွေကနေပြန်ပြီးတော့ထွက်ပေါ်လာပါတယ်။အမဲရောင်ဒုတ်ကောက်ကိုဘယ်ဘက်လက်နဲ့ကင်ပြီးတော့ထောက်ထားတဲ့ Mr. Kim ပြောင်းရည်နေတဲ့ပုံတွေကို KCN နဲ့ရုပ်သံနဲ့သတင်းစာတွေမှာဖော်ပြထားကြပါတယ်။Liberia နိုင်ငံမှာအလုပ်လုပ်နေတဲ့ Ebola ရောဂါကူးစက်ခံထားရသူအသက်56နှစ်အရွယ်ကုလသမဂ္ဂဆေးဝန်ထမ်းတဦးဟာ St. George ဆေးရုံမှာဒီကနေ့ပဲဆုံးပါသွားခဲ့ရပါတယ်။အထူးကုသမှုခံယူနေတော့မှာတည်ဆုံးသွားခဲ့ရတာဖြစ်ပါတယ်။ El Salvador နိုင်ငံမှာတနင်္လာနေ့ညပိုင်းမှာပြင်းထန်တဲ့ငလျင်လှုပ်သွားခဲ့တာကြောင့်လူတအုပ်မကတည်ဆုံးသွားရပါတယ်။ American ဘူမိဗေဒဌာနရဲ့တိုင်းတာချက်အရငရင်က 9.4 ပြင်းအားရှိပြီးတော့ El Salvador မြို့တော်နဲ့မိုင်တရာအကွာ Pacific သမုဒ္ဒရာမြေအောက်ရေအောက်မိုင်40ကျော်ကိုဗဟိုပြုလှုပ်ခတ်သွားတာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးတန်နာချိုချိညာပေးခဲ့တာပါဒီညနေခင်းအတွက်စီစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nick Ivan တော့ဖြစ်ပါတယ်ရှင် View American အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ71 1925တို့ကနေတန်လှည့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါရရှင
This program has come to you from the Voice of America, Washington.